ရခိုင်ပြည်နယ်မြောက်ပိုင်းမှာမိုးတဲထန်စွာရွာသွန်းနေတာကြောင့်စစ်ဘေးဒုက္ခသည်စခန်းတချို့မှာရေကြီးရေလျှံမှုနဲ့ကြုံနေရပါတယ်အထူးသဖြင့်မြေပုံမြို့နယ်ကြောက်တော်မြို့နယ်မြောက်ဦးမြို့နယ်တွေကဒုက္ခသည်စခန်းတွေမှာရေကြီးလို့နေရထိုင်ရအခက်အခဲတွေ့နေရတာအကြောင်းရခိုင်ကလာတဲ့သတင်းကိုတော့ကိုသားညုံကပြောပြပါမယ်ခင်ဗျာ
ရခိုင်ပြည်နယ်မှာအခုရပိုင်းတွင်မိုးအဆက်မပြတ်ရွာသွန်းတာကြောင့်ကြောက်တော်မြောက်ဦးရသေးတောင်မြေပုံနဲ့အမ်းမြို့နယ်တွေမှာရှိတဲ့ပြည်ရင်ဒုက္ခသည်စခန်းတော်များများရေဘီဒုက္ခရင်ဆိုင်နေရပါတယ်စစ်တပ်နဲ့ရခိုင်လက်နက်ကိုင်အီအီတို့ကြားပြီးကြတဲ့နှစ်တွေကဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်နေရဆွန့်ခဲ့ရတဲ့ဒုက္ခသည်တွေခိုလုံနေကြတဲ့ပြည်ရင်ဒုက္ခသည်စခန်းတွေမှာရေဘီဒုက္ခထပ်ပြီးတော့ကြုံနေရတာနဲ့ပတ်သက်လို့စစ်ဘေးဒုက္ခသည်အရေးအကူအညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်စုများစီယုံ IEC ရဲ့ပြောခွင့်ရကုစုသောထွန်းကပြောပါတယ
်ကျေးဇူးတော်တင်ထားရပါပြီကျွန်တော်တို့ဒီစစ်ဘေးစခန်းတွေရဲ့အများစုပေါ့နော်အများစုစခန်းတွေမှာဒီရေပြင်းရှင်တွေဖြစ်ခဲ့ပါတယ်အထူးသဖြင့်တော့ဒီညာဦးမျိုးနေညာဦးမျိုးနေနောက်ပြီးတော့မှမြေပုံမျိုးနေနောက်ကြောက်တော်မျိုးနေပေါ့နော်အဲ့ဒီမှာပို့ပြီးတော့များပါတယ်ကမြေကနေပြီးတော့တချို့နေရာတွေဆိုလို့ရှိရင်ဒီစစ်တရားစခန်းတွေဒီကျင်းခင်းအထိတဲ့ခင်းကိုရေညှုပ်တဲ့အထိကိုဟိုရေတဲခင်းတွေလို့ပြောပါတယ်ခဏ
မြေပုံမျိုးနေကိုင်းကြီးစစ်ဘေးဒုက္ခသည်စခန်းမှာဆိုလို့ရှိရင်ရေကြီးတာတွေတစ်ခုတည်းတွေမဟုတ်ပဲねလေပြင်းမှာတိုက်ခိုက်နေတာမလို့စခန်းမှာရှိတဲ့နေအိမ်တွေပျက်စီးသွားတယ်လို့စခန်းတာဝန်ခံကိုရွှေစုကပြောပါတယ
်ဆက်လေးကကျွန်တော်စခန်းကဟာဆိုးရတော့ပုံပြပတ်လည်းမရဘူးဆိုတော့ကျွန်တော်ကနည်းနည်းအဆင်မပြေဘူးကနှစ်လလောက်ရှိပြရက်ခတ်ပြရင်ဒါရောပြင်ကမိုးသိနေပြင်းနေနေကျသွားတယ်ကန်းကအိမ်တွေကအကုန်ပြိုကြတယ်ပြိုတယ်ဗျအဲပြန်ဆောင်တောက်ခဲရှိတယ်ဗျပန်းဆောင်ပဲဒီကတော့ဘယ်လိုပြောမလဲပိတ်ဆံနေပါတယ်လို့လေဗျ
ရခိုင်မြောက်ပိုင်းကရေတိတောင်မြို့နယ်ဂူတာပြင်ဒုက္ခသည်စခန်းမှာဆိုရင်လေနေအိမ်တွေရင်မြို့ကုန်တာကြောင့်စခန်းအတွက်မှာနေထိုင်ဖို့ကခဲနေတယ်လို့စစ်ဘေးဒုက္ခသည်မက်ကြီးတန်ကပြောပါတယ
်ဒီမှာတော့နေတဲ့စခန်းမှာရေရှိတဲ့အတွက်နေစရာထိုက်စရာမရှိဘူးအဲ့ဒါကြောင့်ခလေးတွေအဖို့တွေတွေအတွက်ရလာရခက်ရှိတာရှိတယ
်မြောက်မြို့နယ်အတွင်းကပြပရင်းစစ်ဘေးဒုက္ခသည်စခန်းမှာလေဒီကနေ့ထိရက်ဆက်ဆိုသလိုမိုးပြင်းထန်ရွာသွန်းနေသလိုစခန်းတစ်ခုလုံးရေမြုပ်မဲ့အနေအထားမှာရှိနေတယ်လို့စခန်းတာဝန်ခံဦးသိန်းကျော်မြတ်ကပြောပါတယ
်။ရေကြီးတာတော့ကနေရာ၃ရက်လောက်ရှိပြီ။ဟုတ်ကဲ့ဒီနေရာတရားရှိပြီဆရာ။ဒီကျွန်တော်စိတ်ရှင်စခန်းကမြေကြီးဘက်မှာကျနေဆရာ။အဲမြေမောကတော့ကြီးနေတာဒီကောကတောင်ငင်းမုတ်တူလည်းကလည်းတော့တိတ်နေလေရလည်းတော့တိတ်နေလေဒီကလည်းဒီရေကလည်းတော့တိတ်နေလေမိုးကအထက်ကရေကလည်းမိုးကလည်းတော့မြောင်းနေဆိုတော့ကျွန်တော်အစားတစ်ခုလုံးကတော့လို့ရှိမှာတော့အခုမြုပ်နေတယ်လမ်းနေကတော့မြုပ်နေတယ်အခုမြုပ်နေတယ်မြတ်ထင်ရတာတို့မြတ်ထင်ရတာတို့ဖြစ်တယ်လို့ပြောရဆရာရေအခုကတော့တို့အေးလေးမပြန်နိုင်ကြသေးဆိုတော့
ရခိုင်ပြည်နယ်မှာ2018အကုန်ပိုင်းလောက်ကစပြီးတော့တပ်မတော်နဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့တို့တိုက်ပွဲတွေပြင်းထန်ဖြစ်ခဲ့တာကြောင့်ရခိုင်ဒေသခံ2,000ကျော်လောက်နေရာစွန့်ခွာထွက်ပြေးတင်းရှောင်ခဲ့ရတာပါအခုလက်ရှိရခိုင်ပြည်နယ်မှာတိုက်ပွဲတွေရပ်ဆိုင်းထားတာကြောင့်ပြည်နယ်ကောင်စီအနေနဲ့စစ်ဘေးဒုက္ခသည်တွေနေရာပြန်ဖို့လှုံ့ဆော်နေတာတွေရှိနေပေမဲ့လည်းလုံညွင်အာမခံချက်မရှိသေးတာမို့လို့နေရပြန်ဖို့ခက်ခဲနေတဲ့စေဘေးဒုက္ခသည်တသိန်းကျော်လောက်ရခိုင်မြောက်ပိုင်းကစေဘေးဒုက္ခသည်စခန်းဒီမှာဆက်ပြီးတော့နေထိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ